Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်စက်တဘာလ20ရက်နေ့တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမမိုးပြူနဲ့အတူကြီးညာပေးသွားမှာပါဒီလေပြာကန်ယူရမ်းမှာဒီဥရောပကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်4,900နီးပါးကိုကယ်တင်လိုက်နေတာနီပေါ်နိုင်ငံမှာပြည်တော်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအသစ်ကြေညာဖို့ရှိနေတာဒီအကြောင်းထိတန်းရောက်တဲ့တွင်ကိုတင်ပြပေးတော့ဖို့ရှိပါတယ်မတ်တင်ကြီးထိုက်ရေ
ကောင်းပါပြီရှင်တွင်နေပြီမှာတော့အတိုက်ခံခေါင်းဆောင်ရဲ့စီယုံရီခီးစင်ဆိုင်ရာတွင်ကိုအရင်ဆုံးနှားစင်ချရတဲ့အခါ
ပြောင်းလဲမှုဟာမှန်ကန်တဲ့ပြောင်းလဲမှုမျိုးဖြစ်ရမယ်နောက်ပြီးတော့လည်းတကယ်ပြောင်းလဲရမယ်တချို့ကြတော့အပြောတော့သိတ်ကောင်းတာပဲဟိုကလုတ်ပေးပါမယ်ဒီဟာလုတ်ပေးပါမယ်ဆို
အပြောမချင်မှာအပြည့်စုံကိုကြားချရမှာဖြစ်ပါတယ်ရှင်ဒီနောက်မှာပေးချခံရတဲ့ကိုစလေလောင်းတချို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲပြန်ဝင်ခွင့်ပေးလိုက်တဲ့အခြေအနေနောက်ဧရာဝတီတိုင်းနဲ့ရခိုင်ပြည်နယ်တို့ဘက်မှာရေးထက်ကြီးမဲ့အရေးအပေါ်စိုးရိမ်ချက်တွေနဲ့ရာသီဥတုအခြေအနေတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်ဒါရီမတိုင်ခင်ခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြီးညာပေးကြပါဦးရှင်
စီးရီးယားသမရဘရှာအဲအာဆတ်အနေနဲ့ယာရုကနေဆင်းပေးရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ဒါပေမဲ့သူဘယ်အချိန်မှဆင်းပေးရမယ်ဆိုတာကိုတော့စစ်ဆက်ဆွေးနွေးပြီးဆုံးဖြတ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ရုရှားနဲ့အီရန်နိုင်ငံအနေနဲ့စီးရီးယားနိုင်ငံမှာသူတို့ရဲ့ဩဇာလွှမ်းမိုးမှုကိုအသုံးချပြီးအာဆတ်ကိုစစ်ဆက်ဆွေးနွေးလောင်းစီယုံတင်တယ်လို့လည်းသူကတိုက်တွန်းခဲ့ပါတယ်။စနေနေ့ကဗြိတိန်နိုင်ငံသားဝန်ကြီးဖိလစ်ဟာမွန်နဲ့လန်ဒန်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးကယ်ရီကအခုလိုပြောခဲ့တာပါ။ဒါအပြင်ဥရောပတိုက်ကိုရွှေ့ပြောင်းဒုက္ခသည်တွေအဖြစ်ဝင်ရောက်လာနေတဲ့စီးရီးယားဒုက္ခသည်တွေနဲ့စီးရီးယားပြည်တွင်းချင်းဆက်ဆံနေမှုနဲ့ပတ်သက်ပြီးတော့လည်းသူကအလေးပေးပြောဆိုခဲ့ပါတယ်။လေးနှစ်ကြာပြည်တွင်းချင်းဖြစ်ပွားနေတာအခုလိုလူစုလိုက်ပြုံလိုက်ပြောင်းရွှေ့နေမှုရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လည်းသူကပြောပါတယ်။အာဆတ်နဲ့ဆက်ဆက်ညှိနှိုင်းမှုလွယ်ပြီးစီးရီးယားပေါ်ဩဇာညောင်းတဲ့ရုရှား၊အီရန်နဲ့တခြားဘယ်နိုင်ငံမဲဖြစ်ဖြစ်ဒီလိုဆက်ဆက်ညှိနှိုင်းမှုကူညီလိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်။စီးရီးယားနိုင်ငံတွေက IS စစ်သည်ကြတွေကိုတိုက်ခိုက်နှိမ်နှင်းသွားဖို့ရုရှားအနေနဲ့ပူပြီးတော့လှုပ်ဆောင်လာနေတဲ့ဒီအခြေအနေပေါ်ကနေစီးရီးယားရဲ့နီလန်းပေါင်းစုံနဲ့ဘယ်လိုကင်တွယ်မလဲဆိုတာကိုပြောဆိုခဲ့တဲ့အပြင်ဒါဟာသူတို့ရဲ့ရည်ရွယ်ချက်ဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။2011ခုနှစ်ကနေစတင်တဲ့ဆီးရီးယားပြည်တွင်းစစ်ကိုဘယ်လိုပုံစံမျိုးနဲ့အဆုံးသတ်နိုင်မလဲဆိုတာကိုရုရှားနဲ့အနောက်နိုင်ငံတွေကြားသဘောမတူဖြစ်ခဲ့ကြတာပါ။ဆီးရီးယားသမ္မတဘရှားအဲအာဆတ်အာနာဆက်ရှိနေသမျှကာလပတ်လုံးပြည်ပခါတွေဆက်ရှိနေဦးမှာဖြစ်တယ်လို့အနောက်နိုင်ငံတွေကယူဆပြီးရုရှားဘက်ကတော့အာဆတ်ရဲ့အနာဂတ်နဲ့ပတ်သက်လို့မဆုံးဖြတ်ခင်မှာဆီးရီးယားနိုင်ငံတွင်းကအဆုံးရောက်တွေရဲ့ချင်းချမှုအန္တရာယ်ကိုအရင်နှိမ်နှင်းဖို့လိုအပ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ။
ဂရိနိုင်ငံမှာတော့စီးပွားရေးကြက်တဲနဲ့ဥရောပကျွေးမီပြဿနာအပြင်နိုင်ငံရေးပြည်ပခန့်တွေနဲ့ပါရင်ဆိုင်နေရတဲ့အခြေအနေကြောင့်အစိုးရအသစ်တရရွေးချယ်နိုင်မှုအတွက်ဒီကနေ့တနင်္ဂနွေနေ့မှာပြည်သူတွေဆန္ဒမဲပေးဖို့မဲယုံတွေကိုတွားကြပါလေ။ဒီရွေးကောက်ပွဲမှာခေါင်းဆောင် Vangelis Memarakis ဦးဆောင်တဲ့ရှေးရိုးဆွဲ New Democracy Party နဲ့ဝန်ကြီးချုပ်ဟောင်း Alexis Tsipras ခေါင်းဆောင်တဲ့လက်ဝဲရင်း Syriza Party ပြိုင်ဆိုင်ရွေးခံခဲ့ခံကြမှာဖြစ်ပြီးတော့ဒီနှစ်ထဲမှာဂရိနိုင်ငံရဲ့တတိယမြောက်ရွေးကောက်ပွဲလည်းဖြစ်ပါတယ်။ဂရိနိုင်ငံကျွေးမီပြည်ထနာအတွက်ဥရောပမြေရှင်တွေကချင်းငွေဒေါ်လာ1000ချီထုတ်ပေးနိုင်ဖို့ချမှတ်တဲ့ချိုးချံချွေတာရေးအစီအစဉ်ကိုရင်ဆိုင်ဖြည့်ရှင်းဖို့အတွက်ရွေးချယ်ခံရတဲ့ဝန်ကြီးချုပ်ဟောင်းစီပရက်စ်နဲ့သူ့ပါတီတို့ဟာတက်တန်း9လကြာပြီးခဲ့တဲ့လကယာရုကနှုတ်ထွက်ခဲ့ရပြီးတဲ့နောက်အခုလိုရွေးကောက်ပွဲပေါ်ပေါက်လာတာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းစီပရက်စ်အနေနဲ့ဂရိနိုင်ငံရဲ့ဇူလိုင်လကျင်းပတဲ့ဆန္ဒခံယူပွဲမှာကန့်သက်ချက်တွေများလွန်းတဲ့အတွက်ပြည်သူတွေပယ်ချခဲ့တဲ့ချင်းငွေဒေါ်လာ98ဘီလီယံတန်ဖိုးရှိတဲ့ဥရောပချိုးချံချွေတာရေးအစီအစဉ်တတိယပိုင်းကိုလက်မခံဘူးလို့ပြောခဲ့ပေမဲ့ပြီးခဲ့တဲ့လကအဲ့ဒီအစီအစဉ်ကိုလက်ခံခဲ့ပါတယ်။ဒါကြောင့်မစ္စတာစီပရက်စ်ဟာဥရောပချိုးချံချွေတာရေးအစီအစဉ်ပြဿနာကိုဖြေရှင်းနိုင်တဲ့အရေးချင်းမရှိဘူးလို့ပြိုင်ဘက်ပါတီခေါင်းဆောင်ကဆွဆွဲပြောဆိုပါတယ်။မဲဆန္ဒရှင်ရဲ့လူလူစစ်တမ်းတွေကတော့အခုကျင်းပတဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်းစစ်ပရက်စ်ရဲ့ Syriza Party က New Democracy Party ကိုနှာတပြအသာစီးရနေတယ်လို့ယူဆကြပါတယ်။ဒီရွေးကောက်ပွဲမှာဘဲပါတီအနိုင်ရရအမတ်နေရာ300ရှိတဲ့လွှတ်တော်ရဲ့နေရာအများစုကိုအပြတ်အသတ်နိုင်ရဖို့အတွက်လုံလောက်တဲ့မဲရီအတွက်ကိုတော့ဘဲပါတီမှမရနိုင်ဘူးလို့ယူဆကြပါတယ်။အမတ်နေရာ50အပိုးစုပေးတာတောင်မှအပြတ်အသတ်နိုင်ဖို့လိုတဲ့မဲရီအတွက်ကိုဘဲပါတီမှမရနိုင်တဲ့အခြေအနေမှရှိပါတယ်။အနိုင်ရပါတီအနေနဲ့ပိုဒမီနဲ့ Socialist Pasok Party အငဲနှစ်ခုနဲ့ပူးပေါင်းပြီးတော့ညွန်ပေါင်းဖွဲ့ရမယ်အနေထားမှာရှိနေပါတယ်။ရွေးကောက်ပွဲကနေတက်လာတဲ့အစိုးရတဲ့အနေနဲ့ဗန်နွေရဲ့မတီငွေပုံစံပြုပြင်ရေးအပါအဝင်ဥရောပချိုးချံချွေတာရေးအစီအစဉ်ပြုပြင်ဖို့အတွက်အမြန်ဆုံးဥပဒေသစ်တွေချမှတ်ရမှာလည်းဖြစ်ပါတယ်။
ဥရောပကိုထပ်ပြေးတင်းရှောင်လာကြတဲ့ဒုက္ခသည်4,900နီးပါးကိုလေပြားကန်ယူရန်ကနေမနေ့ကကယ်တင်လိုက်နိုင်တယ်လို့အီတလီကန်ယူရန်ဆောင်တက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လေတစ်စီးပေါ်မှာတည်ဆုံနေတဲ့အမျိုးသမီးတဦးကိုလည်းရှာတွေ့ခဲ့ကြောင်းသူတို့ကပြောပါတယ်။ပင်လယ်ပြင်မှာဒုက္ခသည်အပြည့်အစုံတင်ဆောင်ထားတဲ့ဆက်လီတစ်စီးနဲ့ရောဘာလေးတစ်စီးကိုကန်ယူရန်ဆောင်တက်ကရှာဖွေတွေ့ရှိခဲ့တဲ့ဗီဒီယိုကိုလည်းသူတို့ကထုတ်ပြန်ထားပါတယ်။ဒီရွှေပြောင်းဒုက္ခသည်တွေကိုဆီဆီလီနဲ့အီတလီတောင်ပိုင်းကစစ်ကမ်းတွေကိုပို့ဆောင်ပေးသားမှာဖြစ်တယ်လို့ခန့်မှန်းထားပါတယ်။ဒီကနေ့မနက်ပိုင်းမှာတော့လူ300ကျော်ပါဝင်တဲ့အဖွဲ့နှစ်ဖွဲ့ဟာဆီဆလီစိတ်ကမ်းတစ်ခုဖြစ်တဲ့ပိုဇယ်လိုကိုရောက်ရှိလာမှာဖြစ်ပါတယ်။ရွှေပြောင်းဒုက္ခသည်တွေကိုကယ်တင်မှုကယ်ဆယ်ရေးလုပ်ငန်းတွေအချိန်20လောက်ဆောင်ရွက်ခဲ့တယ်လို့အီတလီကန်ယူရန်ဆောင်တက်ကပြောပါတယ်။အီတလီကန်ယူရန်ဆောင်တက်ရေဒတ်နဲ့နယ်စည်းမခြားဆောင်များအဖွဲ့အပါဝင်ဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေအရက်ဖက်ဆက်လီတွေဂျာမနီ၊ဗြိတိန်၊ခရိုအေးရှားနိုင်ငံကဆက်လီတွေလည်းဒီကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ခဲ့ပါတယ်။စနေနေ့မှာဒုက္ခသည်ထောင်နဲ့ချီထွက်ပြေးတင်းရှောင်လာတာကိုဟန်ဂေရီနဲ့ခရိုအေးရှားနိုင်ငံတွေအနေနဲ့ရင်ဆိုင်နေရချိန်မှာပဲအီတလီနိုင်ငံအနေနဲ့နောက်ထပ်ဝင်ရောက်လာတဲ့ဒုက္ခသည်တွေကိုအခုလိုကယ်တင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
ကျူဘာနဲ့အမေရိကန်ပြည်ထောင်စုကိုဆဲရကြသမိုင်းဝင်ခီးစဉ်စနေနေ့ကစတင်တဲ့ပုပ်ယဟန်မင်းကြီးဖရန်စစ်ဟာမနေ့ကကျူဘာနိုင်ငံဟာဗာနာမြို့တော်ကိုရောက်ရှိလာပါတယ်။ပုပ်ယဟန်မင်းကြီးဖရန်စစ်ဟာဒီနေ့တနင်္ဂနွေနေ့မှာကွန်မြူနတီအစိုးရရဲ့စင်မြင်လဲဖြစ်နိုင်ငံရေးအရာအချက်အချာကြတဲ့နေရာလဲဖြစ်တဲ့ဟာဗာနာဒေါ်လာရင်းမြစ်မှာပြည်သူထောင်ပေါင်းများစွာနဲ့တွေ့ဆုံမိန့်ခွန်းပြောပါတယ်။ပုပ်ယဟန်မင်းကြီးကိုကြိုဆိုတဲ့အနေနဲ့ယေရှုခရစ်တော်ရဲ့ကြီးမားတဲ့ရုပ်ပုံကိုယင်မြင်သားမှချိတ်ဆွဲထားတယ်လို့ကျူဘာဒေါ်လာရင်းကောင်းဆောင်ရှေဂွေဗာရာရဲ့ရုပ်ပုံတွေလည်းချိတ်ဆွဲထားပါတယ်။ပုပ်ယဟန်မင်းကြီးဟာကျူဘာသမ္မတရောကက်စထရိုနဲ့တွေ့ဆုံပြီးတဲ့နောက်သမ္မတရဲ့အကူဖြစ်တဲ့နေမကောင်းနေတဲ့အသက်89နှစ်အရွယ်ခေါင်းဆောင်ဟောင်းဖီဒယ်ကက်စထရိုနဲ့လည်းတွေ့ဆုံမှုရှိပါတယ်။ညနေခင်းဆူတောင်းပွဲမှာဖုန်တော်ကြီးတွေဖျားကြောင်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးယဉ်ကျေးမှုခန့်မှန်းမှာလူငယ်တွေကိုတွေ့ဆုံစကားပြောဖို့အစီအစဉ်လည်းရှိပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကိုခရီးမဆက်ခင်၃ရက်ကြာကျူဘာနိုင်ငံခရီးစဉ်နဲ့မှာဟိုကင်းနဲ့ဆန်ဒီယေဂိုမြို့တွေကိုလည်းပုပ်ယဟန်မင်းကြီးတွားရောက်တရားဟောကြားဖို့ရှိတယ်လို့ခရစ်ယာန်ဘာသာရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ
်။ VOA Media အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။ထိုင်းမြန်မာတန်ခါအပါတသောဆွမ်းဆန်စိန်လောင်းလူပွဲကိုမန္တလေးမြို့မှာဒီကနေ့ကျင်းပခဲ့ပါတယ်။မန္တလေးတောင်ကြီးအနီးကျုံတောင်မှာအခုလိုကျင်းပခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။နီပေါ်နိုင်ငံမှာပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေသစ်ကိုကျင်းပဖို့ရှိနေတာကြောင့်ဒီကနေ့မှာလုံခြုံရေးတင်းကျပ်ထားပါတယ်။ဆယ်စုနှစ်ချီကြာနိုင်ငံရေးမတည်ငြိမ်မှုတွေပါတီတွေနဲ့တိုင်းရင်းသားလူမျိုးစုတွေရဲ့ချင်းချောက်မှုတွေအကြမ်းဖက်မှုတွေကြားမှာပဲအခုလိုအခြေခံဥပဒေသစ်ကိုကျင်းညာနိုင်တော့မှာပါ။အခုခါမှာထောင်ထဲချီတဲ့လုံခြုံရေးဝန်ထမ်းတွေကလမ်းတွေကိုစောင့်ကြပ်နေပြီးအဝေးပြေးလမ်းပေါ်မှာခီးသွားသူတွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့နီပေါ်ရဲ့အရာရှိတဦးကပြောပါတယ်။နီပေါ်အတိုက်ခံတွေအနေနဲ့အခြေခံဥပဒေကိုစန့်ကျင်တဲ့အနေနဲ့အထွေထွေတပိတ်ဆင်နွှဲဖို့တိုက်တွန်းထားပါရယ်ဆယ်စုနှစ်ကျော်ကြာအငင်းပွားမှုတွေအကြမ်းဖက်မှုတွေရှိခဲ့ပြီးတဲ့နောက်ဗုဒ္ဓဟူးနေ့ကအတည်ပြုခဲ့တဲ့အခြေခံဥပဒေသစ်အရဘာသာရေးလွှမ်းမိုးမှုကင်းတဲ့ပြည်ထောင်စုပုံစံစနစ်ကိုသွားမှာဖြစ်ပါရယ်ပြည်ထောင်စုအတွင်းကပြည်နယ်ခုနှစ်ပြည်နယ်မှာတရားဥပဒေပြုအမှတ်တွေဝန်ကြီးတွေကိုထားရှိသွားမှာလည်းဖြစ်ပါရယ်ဒါပေမဲ့လည်းတချို့တိုင်းရင်းသားတွေနဲ့ဘာသာရေးအဖွဲ့တွေကပြည်နယ်နယ်နိမိတ်သတ်မှတ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးနေကြပြီးတိုင်းရင်းသားလူမျိုးစုအလိုက်လူဦးရေစုစားလိုက်ထပ်မံပြီးတော့ပြည်နယ်တွေဖွဲ့စည်းပေးဖို့လိုလားနေတာဖြစ်ပါတယ်ခင်ဗျာ
African American မျိုးသမီးတွေအနေနဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုအရှိန်မြင့်တက်မှုတွေနောက်ပိုင်းအောင်မြင်မှုရဖို့အတွက်နောက်ထပ်ဆယ်စုနှစ်5ခုကျော်လောက်ရုန်းကန်လှုပ်ရှားအောင်မယ်လို့ American သမ္မတဥပမာကပြောဆိုလိုက်ပါတယ်စနေနေ့က Washington DC မှာကျင်းပတဲ့ Congress လွှတ်တော်ရဲ့ African American Caucus အဖွဲ့နှစ်ပတ်လည်ဆုပေးပွဲနဲ့ညစာစားပွဲမှာ American သမ္မတကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုမှာလူမဲ့အမျိုးသမီးတွေရဲ့အခန်းကဏ္ဍကိုဂုဏ်ပြုပြောဆိုခဲ့ပါတယ်။ခေါင်းဆောင်အခန်းကဏ္ဍကိုမယူကြပေမဲ့လူမဲ့အမျိုးသမီးတွေဟာတပိတ်မှောက်ဖို့မဟာဗျူဟာချတဲ့အခန်းကဏ္ဍကိုလူလူချီတက်ပွဲတွေစီစဉ်တဲ့နေရာအထိတာဝန်ယူလှုပ်ဆောင်ကြတယ်လို့သမ္မတကချီးမွမ်းပြောဆိုပါတယ်။လူမဲ့အမျိုးသမီးတွေဟာပညာရေးနဲ့စီးပွားရေးကဏ္ဍတွေမှာတိုးတက်အောင်မြင်ပေမဲ့လောက်ခနေတဲ့အလုပ်တွေကြောင့်ဆင်းရဲမွေးတည်တဲ့ပြဿနာနဲ့ရင်ဆိုင်နေကြရပြီးလူပြုံမျိုးသမီးတွေတဲ့နှစ်ဆလောက်ပို့ပြီးတော့အကျဉ်းချခံရတဲ့အခြေအနေရှိတယ်လို့ပြောဆိုပါတယ်။ပြမှုကျွလွန်တဲ့မျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာအလွဲသုံးစားလုပ်တဲ့အကျဉ်းထောင်စနစ်တချို့ ြောင့်အကျဉ်းချနှုန်မြင့်မားတာဖြစ်တယ်လို့လည်းပြောပါတယ်တဆက်ထဲမှာကျန်တဲ့သူသမရတက်တန်း15လအတွင်းမှာဥပဒေပြုအမတ်တွေနဲ့ပညာရှင်တွေအနေနဲ့ပြည်မှုဆိုင်ရာတရားစီရင်ရေးပြုပြင်ပြောင်းလဲမှုလုပ်ငန်းတွေတိုးမြှင့်ဆောင်ရွက်ဖို့အမေရိကန်သမရကကွန်ဂရက်လွှတ်တော်နဲ့ African American Caucus အဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုသွားပါတယ် Direct from Washington The Voice
of America VOA ထိတ်ထန်ရောက်တဲ့ရင်တွေကိုကိုအောင်နဲ့မမိုးဖြူတို့ညင်ညာပေးခဲ့ကြတာဖြစ်ပါတယ်ရှင်ခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်မြန်မာပြည်သူလူထုရဲ့ဘဝဖွံ့ဖြိုးတိုးတက်ပြီးလုံခြုံမှုရှိလာစေဖို့အတွက်မြန်မာနိုင်ငံမှာအမှန်တကယ်ပြောင်းလဲဖို့အချိန်တန်ပါပြီလို့ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာဒီကနေ့ပြောဆိုလိုက်ပါတယ်။တရားဥပဒေစိုးမိုးလာစေမယ့်အုပ်ချုပ်သူအစိုးရတရားပေါ်ပေါက်လာဖို့လည်းအရေးတကြီးလိုအပ်နေပြီလို့လူထုတောင်းနေချီတယောက်တဲ့ဒီကနေ့နေပြည်တော်ဇေယျသီရိမြို့ရွေးကောက်ပွဲအောင်နိုင်ရေးစီအောင်ရေးခီးစဉ်အတွင်းမှာပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လို့2015ရွေးကောက်ပွဲမှာနေပြည်တော်ကမြို့နယ်တွေမှာပါတီအောင်နိုင်ရေးရှင်ပြိုင်မှုမှာတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့သုံးသပ်မှုတွေကလည်းရှိနေတာပါမတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်စက်တင်ဘာလ20ရက်နေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ကမန္တလေးတိုင်းနေပြည်တော်ကဇေယျသီရိမြို့နယ်နန်းအောကျေးရွာမှာဒေသခံပြည်သူလူထုနဲ့တွေ့ဆုံချင်းမြမပြည်မှာအမှန်တကယ်ပြောင်းလဲချိန်တန်ပါပြီလို့ပြောဆိုလိုက်ပါတယ
်ပြောင်းလဲမှုဟာမှန်ကန်တဲ့ပြောင်းလဲမှုမျိုးဖြစ်ရမယ်နောက်ပြီးတော့လည်းတကယ်ပြောင်းလဲရမယ်တချို့ကြတော့အပြောတော့သိကောင်းတာပဲဟိုကလှုပ်ပေးပါမယ်ဒီဟာလှုပ်ပေးပါမယ်ဆိုအပြောပဲရှိတယ်ဘာမှတည့်အောင်မှုမရှိဘူးအဲ့ဒါဟာတကယ်အဲ့ဒီလိုပြောပြီးတော့ပြောတဲ့ပြောင်းလဲမှုမျိုးဆိုတာတကယ်စစ်မှန်တဲ့ပြောင်းလဲမှုမဖြစ်နိုင်ပါဘူးအဲ့တော့ကျမတို့ဘာဖြစ်လို့ပြောင်းခြင်းလဲဘာဖြစ်လို့ပြောင်းခြင်းလဲဆိုတော့ကျမတို့ရဲ့ပြည်သူတွေရဲ့ဘဝတွေဖွံ့ဖြိုးစေခြင်းလို့လုံခြုံစေခြင်းလို့တွတ်တက်စေခြင်းလို့အဲ့တော့အဲ့ဒါပြောင်းမှုကျမတို့ဘာလို့လဲဆိုတော့ဟုတ်ကဲ့တော်တော်ပြောရင်ပြည်သူရဲ့မဲတွေကိုလိုပါတယ်လို့ပြောပြစေ။ကျမတို့ပြည်သူကခေါင်းထဲမှာသေးသေးချာချာဆွဲပြီးမှတ်ထားမှာမဲတိုင်းတစ်ခုချင်းတစ်ခုချင်းဟာအင်မတန်မှတန်ဖိုးရှိပါတယ်။အဲ့ဒီမဲတွေကိုမဖြုံးပါနဲ့။အဲ့ဒီမဲတွေကိုမရောစားပါနဲ့။ပေးသမျှတော့ယူပါမဲတော့မပေးပါနဲ့လို့ကျမပြောပြစေ။
ပြည်သူလူထုအနေနဲ့မိမိတို့ရဲ့အသက်အိုးအိမ်စီစဉ်ဘဝလုံခြုံမှုရှိစေဖို့မိမိတို့ရဲ့အကျိုးကိုကာကွယ်ဆောင်ရှောက်နိုင်မဲ့တရားဥပဒေစိုးမိုးမှုရှိတဲ့အုပ်ချုပ်သူအစိုးရတရက်ပေါ်ပေါက်လာနိုင်ရေးနိုင်ငံသားအခွင့်အရေးနဲ့အညီမဲပေးကြဖို့အဖွဲ့ချုပ်ဥက္ကဋ္ဌဒေါန်းဆန်းစုကြည်ကတိုက်တွန်းပါတယ်
။ကျမတို့နိုင်ငံမှာဒီလိုဥပဒေကိုအလွဲသုံးစားလုပ်ခဲ့တာအင်မတန်ကြာပါပြီ။ဒီဥပဒေကောင်းနေရှိလို့ရှိရင်တောင်မှထိထိရောက်ရောက်မဖြစ်တာကိုကျမတို့တွေ့ရပါတယ်။အခုဇေယျသီရိအပါဝင်ကျမတို့နိုင်ငံရဲ့ကျေးလက်တော်ရအများပြားမှဆင်းအဓိကပြဿနာကလေယာမြေပြဿနာပဲပြည်သူတွေရဲ့လေယာမြေတွေကိုမတရားသဖြင့်သိမ်းထားတာဥပဒေကပြန်ပေးဆိုလို့ရှိရင်လည်းမပေးတာဟိုပေးမယ်လို့ဗဇက်ကပြောပြီးတော့တကယ်တော့ကိုယ့်လက်ထဲပြန်မရောက်တာဒါမျိုးတွေဟာတရားဥပဒေစိုးမိုးရေးမရှိလို့ဖြစ်ရတဲ့ကိစ္စတွေပါ
ဒေါန်ဆန်းစုကြည်ရဲ့နေပြည်တော်ဇေယျသီရိမြို့နယ်ရွေးကောက်ပွဲအောင်နိုင်ရေးခရီးစဉ်မှာတော့ဒေသခံပြည်သူ 9,000 ကျော်တက်ရောက်ခဲ့တယ်လို့ NLD ဘက်ကခန့်မှန်းပြောဆိုထားပါတယ်။ဒါပေမဲ့လို့နေပြည်တော်တခွင်မှာရှိတဲ့ဇေယျသီရိမြို့နယ်အပါအဝင်မြို့နယ်တော်တော်များများမှာဝင်ရောက်ရှင်ပြိုင်တဲ့အခါရွေးကောက်ပွဲအောင်နိုင်ရေးစိန်ခေါ်မှုအခက်အခဲတွေနဲ့ကြုံရနိုင်ပါတယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာသူဒေါက်တာရံမျိုးသိန်းကတော့နေပြည်တော်ကနေရာတချို့မှာ2012ဂျားဖြတ်ရွေးကောက်ပွဲတုန်းကအနိုင်ရခဲ့တဲ့ NLD ပါတီရဲ့ဒီတကြိမ်2015မှာကြုံလာရနိုင်ခြေတွေကိုအခုလိုပြောပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2012ဂျားဖြတ်ရွေးကောက်ပွဲလိုမျိုးနေပြည်တော်ဝင်းကျင်မြို့နယ်တွေမှာအပြတ်အသတ်အနိုင်ရရှိတာမျိုးဖြစ်ဖို့အလားအလာနည်းတယ်လို့ကျွန်တော်ကမြင်ပါတယ်။လက်တလောအခုဒေါန်ဆန်းစုကြည်မဲဆွဲစီယုံရေးသွားတဲ့နေပြည်တော်ဝင်းကျင်မဲဆန္ဒနယ်တွေကတော့ကျွန်တော်အမြင်အားဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ကိုစိန်ခေါ်မှုမြင်မာတဲ့မဲဆန္ဒနယ်တွေဖြစ်လာလိမ့်မယ်လို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမဲဆန္ဒနယ်တွေမှာကြိုတင်မဲတွေလည်းအများကြီးရှိနိုင်ပါတယ်။နောက်ပြီးတော့အာဏာရပါတီရဲ့အမာခံနော်ကြီးရွာတွေနော်အမာခံဒေသတွေလည်းပဲရှိနိုင်တဲ့အတွက်ကြောင့်မလို့နေပြည်တော်ဝင်းကျင်မြို့နယ်တွေရဲ့အခြေအနေဟာလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာလူပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်စိန်ခေါ်မှုမြင်မာတဲ့ဒေသတွေဖြစ်လာမယ်လို့မြင်ပါတယ်ဗျ
ဒေါ်ဆန်းစုကြည်ကတော့နေပြည်တော်ဇေယျသီရိကဒေသခံပြည်သူတွေကိုအာဏာဟာပြည်သူလက်ထဲမှာရှိတယ်။အာဏာကြီးမှသူဟာပြည်သူသားဖြစ်တယ်ဆိုတာကိုပြည်သူတွေသတိချက်စေဖို့တိုက်တွန်းပြောဆိုပါရယ်။တစ်ချိန်လုံးကအာရှဒေသမှာအိမ်နီးချင်းနိုင်ငံအနေနဲ့ရင်မောင်းတန်းနိုင်ခဲ့တဲ့မြန်မာနိုင်ငံဟာအခုချိန်မှာအဆအဆအယားယာတိုးတက်မှုကြဆင်းနေရတာဟာစနစ်မကောင်းခဲ့လို့ဖြစ်ရတဲ့အတွက်တိုင်းပြည်အတွင်းစနစ်ပြောင်းခေပြောင်းနိုင်အောင်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါ်ဆန်းစုကြည်ကတိုက်တွန်းပြောဆိုနေပါရယ်ရှင်။
မဆုမစူးစီးတင်ပြခဲ့တာပါရှင်ကိုကတော့ရွေးကောက်ပွဲဆိုင်ရာသတင်းတပုတ်ကိုဆက်ချင်ပါတယ်ကိုစလေလောင်းအရေးချင်းတတ်မှတ်ချက်တချို့နဲ့ညီစွန်းပြီးပေးချခံထားတဲ့ကိုစလေလောင်းတချို့ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဝင်ခွင့်ကိုပြန်ပြီးတော့ခွင့်ပြုလိုက်ပါတယ်လာမယ့်ရွေးကောက်ပွဲမှာအလုံးပါဝင်ခွင့်ရရည်နဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်ရဲ့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကန့်သတ်ချက်တချို့ကိုဖယ်ရှားပေးစီလိုတယ်လို့လည်းနိုင်ငံရေးပါတီတွေကပြောဆိုနေကြပါတယ်နားဆင်ကြပါအောင်ရှင်ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကကိုယ်စားလှယ်လောင်း18ဦးတင်ထားတာမှာ18ဦးပဲချခံရပြီးတဲ့နောက်ပြီးခဲ့တဲ့တောက်ကြနေမှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်လောင်း2ဦးတို့ကိုပြန်ပြီးတော့ရှင်ပြိုင်ခွင့်ပေးခဲ့ပါတယ်။မောင်တော်မျိုးနဲ့ကိုစားပြုဝင်ရောက်ရှင်ပြိုင်မဲ့ဦးခင်စော်မြင့်နဲ့ရန်ကုန်ကနေဝင်ရောက်ရှင်ပြိုင်မဲ့ဒေါ်ဆူဆူအေးတို့ကိုပြန်ပြီးတော့ခွင့်ပြုခဲ့တာဖြစ်တယ်လို့ပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းကပြောပါတယ်။ပေးချခံထားရတဲ့ပါတီရဲ့ကိုယ်စားလှယ်လောင်း14ဦးတို့ရဲ့မိဘတွေဟာနိုင်ငံသားတွေဖြစ်တဲ့အကြောင်းခိုင်လုံတဲ့အထောက်အထားနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုထပ်မံတင်သွင်းထားစေဖြစ်တယ်လို့လည်းသူကပြောပါတယ
်အခိုင်အမာဆိုတာလားမိဘများရဲ့မိဘအဖေအမေပေါ့သူတို့ရဲ့ဘိုးဘွားဒီနိုင်ငံမှာလာနေထိုင်ခဲ့ကြောင်းဖြစ်ရထောက်တာဒီပေါ့လူငယ်တွေမှာမိဘရောအဖိုးအဖွားရောအမြသာမှတ်ဖို့နေရှိရတာ။ဟိုအသက်ကြီးတဲ့ပိုင်းမှာတော့ဘိုးဘွားတွေအမြသာမှတ်ဖို့နေလေရှင်းမလဲမရှိဘူး။ဟိုခိုင်မှာမြသာမှတ်ဖို့နေမှမရှိတာ။လွတ်လပ်ရေးမရခင်သုံးသွားတဲ့လူတွေလည်းရှိကြဘူး။ဒါမဲ့ကိုရိုနာပတ်သက်တဲ့ဆာရွက်စာတမ်းအထောက်အထားပေါ့။အဲ့ဒါတွေကျွန်တော်ရှာဖွေပြီးဒါလုံးသူကတင်ချပါတယ်။နောက်ပြီးတော့တချို့တွေကဝန်ထမ်းမိသားစုတွေရှိတယ်။တချို့တွေက2010ရွေးကောက်ပွဲဒီမှာရှင်ပြိုင်ခွင့်ရခဲ့တယ်လို့တလဲရှိပါတယ်။အဲ့ဒါဒီစွန်အောင်တော့တင်ထားပါတယ်။စွန်ပြတာတော့ကော်မရှင်ရဲ့တာဝန်ပေါ့ဗျ။ဘယ်လိုလာမယ်မပြောတော့ဘူး
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စုံညီခွင့်ရုံးကနေပဲချကန်ကိုစလေလောင်း18ဦးတို့တဲက17ဦးတို့ကိုပြန်လဲခွင့်ပြုတဲ့အကြောင်းပြီးခဲ့တဲ့တောက်ကြနေ့ကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒီထဲမှာမိဘဖြစ်သူတွေနိုင်ငံသားမဟုတ်ဘူးဆိုတဲ့ဆွတ်ဆွဲချက်နဲ့ပဲချခံခဲ့ရတဲ့အမျိုးသားဒီမိုကရေစီပါတီတစ်ကဒေါ်ဆန်းဆန်းမြင့်ကိုလည်းပြန်လဲခွင့်ပြုခဲ့ပါတယ်ပါတီရဲ့ဥက္ကဋ္ဌဦးသိန်းညွန့်ကအခုလိုပြောပါတယ
်သူ့အဖေကဘင်မော်လီနော်အဲ့ဒါကနိုင်ငံသားဟုတ်မဟုတ်နော်တန်တရားရှိတယ်ဆိုပြီးတော့ပယ်လိုက်တာနော်ဒါခရီးရုပ်ောက်ပဲကော်မရှင်ကအဲ့ဒီတော့ကျွန်တော်တို့ကရန်ကုန်တိုင်းကော်မရှင်ကိုအယူခံတတ်တယ်အဲ့ဒါရန်ကုန်တိုင်းကော်မရှင်ကကလည်းလက်မခံဘူးပတ်လာလိုက်တယ်နော်အဲ့ဒါကြောင့်ကော်မရှင်လောက်ပဲဝင်ပြီးဆုံးသွားပြီပဲပါတီဥက္ကဋ္ဌအနေနဲ့ကျွန်တော်ကိုယ်တိုင်ဒီကောင်းရုပ်ောက်ပွဲကော်မတီဥက္ကဋ္ဌကိုပုံမှန်54ရလွတ်လပ်တဲ့ဇာတ်ကားသားရုပ်ောက်ပွဲရှင်းမှတ်နိုင်မှုဒေါ်ဆန်းမြစ်ကိုပြန်လည်ခွင့်ပြုတော့သိခဲ့တယ်ပေါ့အဲ့ဒီသင်တာကိုဒီကောင်းရုပ်ောက်ပွဲကော်မတီကကျွန်တော်နေပြီးတော့မှဒါဒီရုပ်ောက်ပွဲအတွက်အတန်သက်သွင်းနေတဲ့ဆက်ရှိရနေမှာပေါ့နော်ဟိုပြန်လည်ပြီးတော့သူတို့ခွင့်ပြုတဲ့အကြောင်းကြားခဲ့တာ
ဦးသိန်းညွန့်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီပါတီတစ်ကတော့လွှတ်တော်ကိုယ်စားလှယ်28ယောက်တို့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးအခုလက်ရှိအချိန်ထိရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာအခက်အခဲအနှဲငယ်ရှိနေတာကိုလည်းရွေးကောက်ပွဲကော်မရှင်ကိုတင်ပြဖို့ပြင်ဆင်နေတယ်လို့လည်းသူကပြောပါတယ်။ကိုယ်စားလှယ်လောင်းအားလုံးနှိပါတို့ပဲချခံခဲ့ရတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကတော့လာမယ့်ရွေးကောက်ပွဲမှာလူနည်းစုတွေအားလုံးပါဝင်နိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစဉ်းစားပေးဖို့လိုတယ်လို့ပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းကတိုက်တွန်းပါတယ်
။တတကလာကျွန်တော်တို့ဒီကိုယ်စားလှယ်လောင်းအမြင်စရင်တင်သွင်းဖို့ဆိုတဲ့အချင်းကလာတလားလုပ်ပေးရတယ်။အဲ့တော့အစ်ဒီချိန်မှာကျွန်တော်တို့ပင်စင်အားတာတင်နေတဲ့အခက်အခဲတွေရှိပါတယ်။ရှိတဲ့ကြကနဲ့အလုံးလိုလိုပေးရင်ဆိုတာဒါဥပဒေကြောင့်မဟုတ်ပဲနဲ့အဲဒီကော်မရှင်ရဲ့လက်ပါလို့စီမဝါဒကြောင့်ပဲလို့ကျွန်တော်သုံးသပ်ရတယ်။အဲ့တော့တပည့်တော်ဖွင့်လင်းမှုမရှိဘူးပေါ့ဗျာ။ဟိုဒီမိုကရေစီနိုင်ငံအန်ဒီမှာကျွန်တော်စိတ်သလုံးဆိုရင်လူနည်းစုတွေကိုမပါပါအောင်စည်းရုံးခေါ်လက်တွဲခေါ်တဲ့ပုံစံမျိုးရှိပါတယ်။အ အခုကကျွန်တော်တို့ကလူနေစုဖြစ်လို့နိုင်ငံတော်ကလက်ရှိတိအစီအမံမပြုတင်တဲ့လူနေစုဖြစ်နေတယ်အဲ့ဒါကြောင့်ပေတာလို့ကျွန်တော်ထင်တယ်အဲ့တော့ဒီပေါ်လို့စီတရားအားရစရာတော့တိတ်မရှိဘူး
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စုံညီခုံရုံးကနေပြန်လည်အတည်ပြုပေးလိုက်တဲ့ကိုယ်စားလှယ်လောင်းတွေထဲမှာတော့အရင်မြန်မာဆိုရှလစ်လမ်းစဉ်ပါတီတစ်ဖြစ်လဲတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီက2ဦးအမျိုးသားညီညွတ်ရေးကွန်ကရက်ပါတီက4ဦးဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီက2ဦးအမျိုးသားဒီမိုကရေစီပါတီတစ်က1ဦးနဲ့တတိပုဂ္ဂလ2ဦးစုစုပေါင်း12ဦးတို့ကိုရွေးကောက်ပွဲဝင်ခွင့်ပြန်လည်ခွင့်ပြုလိုက်တာဖြစ်ပါတယ်ရှင်
ဒီမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းဘက်ကုံစနစ်တင်းငွေရုံမြင့်တန်ကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကို Asia Set 7ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
ဒီမြန်မာပိုင်းစီစဉ်ကနေတင်းငင်းနေညနေခင်းသတင်းဆောင်မတွေကိုဆက်ပြီးတင်ပြပေးနေပါတယ်ရှင်။ဘန်ကိုအပူပိုင်းမုန်တိုင်းကြောင့်ဘင်္ဂလားပင်လယ်အော်အလဲပိုင်းမှာလေပြင်းအားနဲ့ရပ်ဝင်းဖြစ်ပေါ်ပြီးအီယာဝတီမြို့ဝါကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်မှာမကြာခဏဆိုးသလိုမိုးသက်လေပြင်းချရောက်ပြီးမိုးရေချိန်လက်မများတာလေတိုင်နှုံးကလည်းတနာဟီကို45မိုင်နှုန်းတိုက်ခတ်မယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။မနေ့ဟာစပြီးအီယာဝတီတိုင်းနဲ့ရခိုင်ပြည်နယ်တို့မှာလည်းမိုးဆက်တိုက်ရွာသွန်းနေတာကြောင့်ကမ်းနားမှာနေထိုင်သူတွေအနေနဲ့စိုးရိမ်စရာတွေရှိနေတယ်လို့လည်းပြောပါတယ်။မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။လေပြင်းအားနဲ့ရက်ဝင်းရဲ့အရှင်ကြောင့်မြဝကျွန်းပေါ်မုတ်တမပင်လယ်ကွေ့ရခိုင်ကမ်းရိုးတန်းတစ်လျှောက်ကမ်းလွန်ပင်လယ်ပြင်တွေမှာမကြာခဏမိုးတက်လေပြင်းများကျရောက်နေကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးချက်ထွက်ပေါ်လာခဲ့ပြီးရခိုင်ပြည်နယ်မောင်တော်စစ်တွေကြောက်တော်ဘက်တွေမှာရေအားပါတဲ့မိုးများရွာသွန်းမှုတွေရှိနေတယ်ဆိုပြီးစစ်တွေမျိုးကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ကဆိုပါတယ်
။ဟုတ်ပါတယ်စစ်တွေမှာတော့မနေ့ကနေစားပြင်းတော့မိုးကနေပြီးတောက်လျှောက်ကျော်တာပေါ့။ရောဒီဆိုရင်တော့ကျွန်တော်တို့ဒီလိုစက်တိုက်ကြီးတော့မဟုတ်ဘူး။တစ်ခေါက်တစ်ခေါက်ရော်လိုက်ရင်အဲ့လိုမိုးရေကအများကြီးပါတယ်။ဒီတစ်ချက်လေးလေမိုးတက်လေပြင်းပေါ့လေပြင်းတွေလေးတစ်ချက်တိုက်တယ်အရင်တစ်ခေါက်လောက်တော့အဲ့လိုမျိုးတကယ်လုံးစိန်ပြင်းရော်သေးပိုင်းတော့မဟုတ်ဘူးပေါ့တစ်ချက်အဲ့လိုမျိုးရော်တယ်များများသတ်ပိုက်တယ်အဲလက်မကလည်းတော်ပြောမယ်ဆိုမိုးရေကအများကြီးပါတော့မိုးရှင်လက်မတက်တယ်ဆိုတော့ကျွန်တော်တို့မြေကန်နာကအဖွေးတွေတော့လူတွေကတော့နေပဋိထားမယ့်အရှင်တွေတော့ဖြစ်တာပေါ့
ပြီးခဲ့တဲ့လတွေတုန်းကရခိုင်ပြည်နယ်ရဲ့မြို့နယ်အတော်များများမှာလူသေးဆုံးမှုတွေဖြစ်ရတဲ့အထိရေဘေးတင့်ပြီးတဲ့နောက်မှာတော့အခုလက်ရှိမှာလည်းရေအားပါတဲ့မိုးရွာသွန်းမှုတွေရှိနေတဲ့အတွက်ကမ်းခြေအနီးတစ်ဝိုက်မှာနေထိုင်နေသူဒေသခံတွေကစိုးရိမ်သတိထားမှုတွေတော့ရှိနေပါတယ်။လေတိုက်နှုန်းကတနအီကို45မိုင်နှုန်းတက်ခတ်နိုင်တာကြောင့်မြဝချွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်ကမ်းလွန်ပင်လယ်ပြင်ကမ်းနီကမ်းဝေး၅ဖန်းရေရင်တွေတင်းမောတွေအနေနဲ့လည်းကျိုးတင်သတိပြုရှောင်ရှားကြဖို့မိုးစလကဒီကနေ့ပဲသတိပေးချက်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်တွေကစပြီးစိုးရိမ်ရေမတ်အထက်ကျော်လွန်နေပြီးညည့်ရတက်နေတဲ့ AR တိုင်းအတွင်းမှာလည်းရေအားပါတဲ့မိုးရွာသွန်းမှုတွေရှိနေတဲ့အကြောင်းဒေသခံတို့ကပြောပါတယ်
။ဟုတ်လားဒီခါတိုင်းရွာတဲ့မိုးနဲ့တော့မတူဘူးဗျာဒီအခုရွာတဲ့မိုးကလေဟိုကကြည့်လိုက်တော့မရွာတဲ့ပုံနဲ့ရွာလိုက်ပြန်တော့လည်းဘယ်လိုပေါ်မလဲလုံးဝမဆဲဘဲနဲ့ဟိုကျွန်တော်တို့ရေလုံးတွေကရေစုံစားတယ်ရေတအားပါတဲ့မိုးတွေဖြစ်နေတယ်ဗျာ။အဲဒီကတော့ဒီကျွန်တော်မြင်နေမိုင်းနေမှာတော့ဘောနော်ဒီစိုက်ကျိုးထားတဲ့အပီးခံတွေတော့ဆိုးရိမ်ကြတော့ရှိတယ်ခင်ဗျ။အဲရေချန်နေတာတော့ကျွန်တော်တို့ဒီရာဝီတိုင်းကတော့ဒေတာအနှံ့ပြားလို့ပြောရင်မမှားဘူးဘောနော်။ဟိုခုဆိုရင်ခုတကတော့ရန်ကတည်းကအတိုင်းကျောင်းရေချောင်းကိုရေကြီးနောက်ကလေးမျက်နှာသင်္ကပူသင်္ကရနောက်ကဇနောဒီဘက်ကပန်းတော့ရောင်တုံးဘောနော်အစားရှိတဲ့အဲဒီနေရာတွေမှာတော့ဒီအများဆုံးနေရာပဲဗျ။
မင်္ဂလာပင်လယ်အော်တဲကလေတို့မငြိမ်သက်မှုတွေကြောင့်မုတ်တုံလေးဟာပြန်လည်အပြိုးနေပြီးမိုးတွေလည်းကောင်းနေတာမို့၃ရက်အတွင်းမြမကမ်းရိုးတန်းနဲ့ရခိုင်ပြည်နယ်မကွေးတိုင်းချင်းပြည်နယ်တောင်ပိုင်းတို့မှာနေရာအနှံ့ပြားမိုးရွာပြီးမြေပြိုမှုတွေညက်တိပြက်ရေကြီးမှုတွေနဲ့ရေတွေပြန်ပြီးတော့ဖုံးလွှမ်းမှာကိုသတိထားဖို့လိုအပ်တယ်ဆိုပြီးမိုးလေဝသပညာရှင်ဒေါက်တာထွန်းလင်ကလည်းသတိပေးထားပါတယ်ပြီးခဲ့တဲ့လတွေတုန်းကတော့မြမာပြည်တဝန်းတိုင်းနယ်ပြည်နယ်12ခုလို့မှာရေကြီးရေရှမ်းဖြစ်တာမြေကြီးတာ Goldman Cyclone Monai Takatari Jam, Ye Betin to Set out Danger Shigabi, Lutiana Sejo, Te Songayabare, Leshi Maro, Ye Betan Kaya Duri Dre, the Nine by Brahita Losau Nidurine, Soya Ye, Lumu and Kazayene, Pianania Tare, Winitanagaro, Pianle Turoi Longamia, Lokania Zetalo, Tongana Loshi, Ye Betin Duriha, Doka Deri Tare, Colonia Sakani Mare, Nitania Zepiparation.
ထိုင်းချီဆိုင်ဖီဝီသတင်းတောက်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာဖြစ်ပါရှင်အခုကတော့လာမယ့်အင်ကာနီညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုတော့ရှင်တို့နဲ့မိတ်ဆက်ပေးကြပါမယ်
တော့ရှင်များရှင်ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲစင်းရဲမှာပါမပါဆစ်ဆဲရမယ်နောက်ဆုံးရက်ဟာ28ရက်နေ့မှရက်ပိုင်းမဲ့လိုပါတော့တယ်။ပြည်သူတွေမဲစင်းဆစ်ဆဲဖို့နဲ့ပတ်သက်ပြီးကြုံနေကြရတဲ့အခက်အခဲတွေနဲ့ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားကြမယ်ဆိုတာကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါတယ်။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။လာမယ့်အင်္ဂါနေ့ည9:00နာရီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့တော်ရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။ VOA ရဲ့အခုထုတ်လွှင့်နေတဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ24 kHz 12.23 လိုင်းနိုမီတာ25 kHz 11.965လိုင်းနိုမီတာ32 kHz 9.35တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုကတော့အစီအစဉ်အဆုံးသတ်သေးခင်ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်
ဗြိတိန်နိုင်ငံသားခီးသွားနှစ်ဦးကိုထိုင်းနိုင်ငံခေါတောင်ကျောမှာတပ်ဖြတ်တဲ့ဆိုပြီးဆွဆွခံထားရတဲ့ဒီမြန်မာနိုင်ငံသားနှစ်ဦးရဲ့အမှုကိုလာမယ့်အင်္ဂါနေ့မှာပြန်လည်စတင်စစ်ဆေးမှာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာထိုင်းနိုင်ငံရဲတပ်ဖွဲ့ဟာလုံထုံးလုံနည်းတွေအတိုင်းဆောင်ရွက်မှုမရှိတဲ့အပြင်တပ်တွေထောက်ထားတွေကိုလုံလုံလောက်လောက်မတင်ပြနိုင်ဘူးလို့အားလုံးကရှုမြင်ခဲ့တာပါ။ရွှေပြောင်းလူသမားတွေဖြစ်တဲ့မြန်မာနိုင်ငံသားနှစ်ဦးဟာသူတို့ကျူးလွန်ခြင်းမရှိတဲ့ဒီအမှုအတွက်မတရားတပ်သက်ဆွဆွခံထားရတာဖြစ်တယ်လို့လည်းလူ့အခွင့်အရေးအဖွဲ့တွေကပြောဆိုထားတာပါ။ဗြိတိန်ခရီးသွားအသက်23နှစ်အရွယ် Hannah Witheridge နဲ့ David Miller အသက်24နှစ်တို့ဟာလွန်ခဲ့တဲ့နှစ်စက်တင်ဘာလကအသက်ခံခဲ့ရပြီးသူတို့ရဲ့ခန္ဓာကိုယ်တွေကိုတော့ကော့ထောင်ကျွန်းကန်ဆာမှာရှာတွေ့ခဲ့ပါတယ်။အဲဒီကျွန်းဟာအပန်းဖြေခရီးလာရောက်သူတွေကဘာလက်ခရီးသွားတွေကြာရည်ပန်းစားတဲ့နေရာလည်းဖြစ်ပါတယ်။မြန်မာလူငယ်နှစ်ဦးကအခင်းဖြစ်ပြီးချိန်မှာသူတို့တက်ပါတယ်လို့နိုင်ငံတကာမီဒီယာရှေ့မှာဝန်ခံထားတာရှိခဲ့ပါတယ်။နောက်ပိုင်းမှာတော့အစစ်အစေးမေးမြန်းစဉ်အတွင်းနှိပ်စက်မှုညှိမှတ်မှုတွေကြောင့်အဲ့ဒီလိုဝန်ခံခဲ့ရကြောင်းသူတို့ဟာလူသက်မှုနဲ့ပတ်သက်ရှင်းမရှိကြောင်းပြန်လည်ညင်းဆိုထားပါတယ်။နေပေါ်နိုင်ငံမှာပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုကြီးညာဖို့ရှိနေတာကြောင့်ဒီကနေ့မှလုံခြုံရေးတင်းကျပ်ထားပါတယ်။ဆယ်စုနှစ်ချီကြာနိုင်ငံရေးမတည်မငြိမ်မှုတွေပါတီတွေနဲ့တိုင်းရင်းသားလူမျိုးစုတွေရဲ့ချင်းချောက်မှုတွေအကြမ်းဖက်မှုတွေကြားမှာပဲအခုလိုအခြေခံဥပဒေကိုကြီးညာနိုင်တော့မှာဖြစ်ပါတယ်။ဥရောပကိုထွက်ပြေးတင်းရှောင်လာကြတဲ့ဒုက္ခသည် 4,800 နီးပါးကိုလီဗျာကန်ယူရန်ကနေမနေ့ကကယ်တင်လိုက်နိုင်တယ်လို့အီတလီကန်ယူရန်ဆောင်တက်ကကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုခေါ်အောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင် VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2:00အကြာည 9:00 ကနေ 10:00 ထိထုတ်လွှင့်မယ့်အစည်းအဝေးမှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်ဒီ type up
This program has come to you from the Voice of America, Washington.